ဗြိတိန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့ရန်အန္တရာယ်ကိုအစိုးရရာဆုံးအဆင့်ဖြစ်တဲ့ critical အဆင့်ကိုမြှင့်လိုက်ပါတယ်။တောက်ကြပြည်မနက်ကလန်ဒန်မြေအောက်ရထားတစ်စင်းပေါ်မှာဘုံးတလုံးပေါက်ကွဲခဲ့ပြီးတဲ့နောက်အခုလိုလုံခြုံရေးအဆင့်ကိုမြှင့်လိုက်တာဖြစ်ပါတယ်။ဒီပေါက်ကွဲမှုကိုသူတို့လုပ်တာလို့ IS စစ်သွေးကြောအဖွဲ့ကဆိုထားပါတယ်။ဘုံးကွဲမှုဖြစ်ခဲ့ပြီးတဲ့နောက်အကြမ်းဖက်မှုဆိုင်ရာပူးတွဲတုံးတက်ရေးစင်တာ JDAC ကလုံခြုံရေးအဆင့်ကိုဆာဗီယာအဆင့်ကနေ critical အဆင့်ကိုမြှင့်ဖို့ဆုံးဖြတ်ခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကကြေညာခဲ့ပါတယ် JDAC ရဲ့တုံ့တက်ချက်အရနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်တဲ့အန္တရာယ်အလွန်ကြီးမားတယ်လို့ဝန်ကြီးချုပ်ကပြောပါတယ်လုံခြုံရေးဆောင်ရွက်တဲ့နေရာမှာရဲတပ်ဖွဲ့ကိုစစ်တပ်ကအကူအညီပေးမှဖြစ်တယ်လို့တာမန်ပြည်သူတွေတွားလို့မရတဲ့နေရာတွေမှာစစ်တပ်ကိုလုံခြုံရေးတာဝန်ပေးမယ်လို့လည်းဝန်ကြီးချုပ်မေကပြောကြားခဲ့ပါတယ်ဘုံဖောက်ခွဲမှုကိုအကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှုဖြစ်နေတဲ့ရဲတပ်ဖွဲ့ကသတ်မှတ်ထားပါတယ်တောက်ချပြည်မနဲ့ရုံသွားရုံလာတွေနဲ့စီကားနေချိန်မှာPersons Green ဘူရာယုံမှာရန်နေတဲ့ရထားတစီးပေါ်မှာလက်လုံဘုံတလုံးပောက်ကွဲခဲ့လို့26ရောက်ထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲဒီချိန်ကိုက်ဘုံကို IS နဲ့ဆက်ဆက်နေတဲ့အဖွဲ့ကဖောက်ခွဲခဲ့တာလို့ IS သွေးကြွအဖွဲ့ကဆိုထားပါတယ်။ထိခိုက်ဒဏ်ရာရသူတယောက်မှအသက်အန္တရာယ်စိုးရိမ်စရာမရှိဘူးလို့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ဝင်းဘော်တန်ဘူရာယုံကနေအရှိတ်ဘက်ကိုဥတီသွားတဲ့ District Line ရထားလိုင်းပေါ်ကရထားတစ်စင်းရဲ့ရထားတွေတစ်ခု